မြန်မာနိုင်ငံမှာစီးပွားရေးဆိုင်ရာမူဝါဒတွေခိုင်မာလာစေဖို့နဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်တည်းပေါ်ပေါက်လာစေဖို့အမေရိကန်အစိုးရနဲ့လွှတ်တော်ကအားပေးနေတယ်ဆိုတာကိုအခုနောက်ဆုံးပြဋ္ဌာန်းလိုက်တဲ့ဥပဒေသစ်ကပြသရာရောက်တဲ့အကြောင်းအမေရိကန်ဗန္ဓာယဝန်ကြီးဌာနအကြီးအကဲအရာရှိတူကပြောလိုက်ပါတယ်။နိုင်ငံတကာဗန္ဓာယဖွဲ့စည်းတွေကမြန်မာနိုင်ငံကိုကူညီထောက်ပံ့မှုတွေလှုပ်ဆောင်ရမှာအားပေးသွားမယ်ဥပဒေတရက်ကိုသမ္မတဘရက်ဝါမာကလက်မှတ်ရေးထိုးတည်ပြလိုက်ပြီးနောက်မှာပဲဒုတိယဗန္ဓာယဝန်ကြီးဖြစ်တဲ့နေဝိုလင်ကကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်တာပါ။ပြေဆုံးတော့မဆုမြတ်မောင်ကပြောပြပေးမှာဖြစ်ပါတယ်
။ဟုတ်ပါတယ်။အရင်စစ်အစိုးရအပေါ်အမေရိကန်အစိုးရကအရေးယူတန်ခတ်ခဲ့တဲ့အထက်မှာနိုင်ငံတကာဗန္ဓာယအဖွဲ့အစည်းကြီးတွေကမြန်မာနိုင်ငံအပေါ်ကူညီထောက်ပံ့မှုမပေးရဆိုတာပါပါတယ်။အဲ့ဒီပိတ်ဆို့တန်ခတ်မှုကိုဖယ်ရှားပေးပြီးတော့မြန်မာနိုင်ငံအပေါ်ကူညီထောက်ပံ့မှုတွေပြန်ပေးနိုင်ရေးဥပဒေကိုတောက်ကြနေတော့ကသမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးအတည်ပြုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်နိုင်ငံတကာဗန္ဓာယအဖွဲ့အစည်းတွေအကူအညီပေးရေးကိုအမေရိကန်ထောက်ခံတဲ့ဥပဒေချမ်းကိုအမေရိကန်လွှတ်တော်နှစ်ရက်လုံးမှအတည်ပြုခဲ့ပြီးတဲ့နောက်သမ္မတကလက်မှတ်ထိုးဥပဒေအတည်ပြုလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာခိုင်မာတဲ့စီးပွားရေးမူဝါဒနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ပေါ်ပေါက်လာရေးမှာနိုင်ငံတကာဗန္ဓာယအဖွဲ့တွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုထောက်ခံကြောင်းအမေရိကန်အစိုးရနဲ့လွှတ်တော်ကပြသလိုက်တာဖြစ်တယ်လို့လက်ထောက်ဗန္ဓာယဝန်ကြီး Neil Wallen ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအလုံးစုံဖွံ့ဖြိုးတိုးတက်ဖို့နဲ့နိုင်ငံတကာစီးပွားရေးအတိုင်းအဝိုင်းတွေကိုတသားတဲ့အဖြစ်ပြန်လည်ဝင်ရောက်နိုင်ဖို့လေဒီဥပဒေကအထောက်အကူဖြစ်စေလိမ့်မယ်လို့သူရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အရင်အမေရိကန်ပြည်ထောင်စုရဲ့အရေးယူတန်ခတ်မှုတွေကြောင့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ၊ကမ္ဘာ့ဘဏ်၊အာရှဖွံ့ဖြိုးရေးဘဏ်တို့လိုနိုင်ငံတကာဗန္ဓာယအဖွဲ့အစည်းတွေအနေနဲ့ဗန္ဓာယဆိုင်ရာထောက်ပံ့ကူညီမှုတွေပေးလို့မရခဲ့ပါဘူး။သမ္မတဦးသိန်းစိန်အစိုးရတက်လာခဲ့ပြီးတဲ့နောက်မှာတော့ IMF ကဗန္ဓာယနဲ့ပတ်သက်တဲ့ဤပညာပိုင်းဆိုင်ရာအကူအညီတွေကိုစပြီးတော့ပေးလာခဲ့ပါတယ်။ကမ္ဘာ့ဘဏ်တို့အာရှဖွံ့ဖြိုးရေးဘဏ်တို့ကမြန်မာနိုင်ငံကိုပြန်လည်ငွေချီးဖို့ကိစ္စကတော့အရင်တင်နေတဲ့အကျွေးတွေပြန်ဆက်တဲ့အပေါ်မှာလည်းမူတည်နေပါတယ်။ဒီလိုနိုင်ငံတကာဗန္ဓာယလုပ်ငန်းကြီးတွေရဲ့ဆောင်ရွက်ချက်တွေမူဝါဒတွေအပေါ်မှာလွှမ်းမိုးလုပ်ပိုင်ခွင့်ရှိတဲ့အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံဆိုင်ရာဥပဒေသစ်ကိုအကောင့်အထည်ဖော်ခြင်းအဖြစ်ပွင့်လင်းမြင်သာမှုတာဝန်ခံမှုရှိတဲ့မြန်မာအစိုးရဖြစ်လာရေးပြုပြင်ပြောင်းလဲရေးတွေမှာရှေ့တိုးဆောင်ရွက်အောင်လို့တွန်းအားပေးနိုင်လိမ့်မယ်လို့အမေရိကန်လက်ထောက်ဗန္ဓာယဝန်ကြီး Neil Wallen ကပြောပါတယ်။မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေအပေါ်မှာတဆင်ချင်းတုံ့ပြန်သွားမယ်လို့ပြောထားတဲ့အမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်မှာစီးပွားရေးအရာအရေးယူပိတ်ဆို့ထားတဲ့တန်ခတ်မှုတွေကိုတဆင်ချင်းဖယ်ရှားပေးနေပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းအမေရိကန်မှာရောက်နေတဲ့သမ္မတဦးသိန်းစိန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Hillary Clinton တို့တွေ့ဆုံခဲ့ပြီးတဲ့နောက်မှာလည်းမြန်မာနိုင်ငံကကုန်ပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုစီတင်သွင်းခွင့်ပိတ်ပင်ထားတာပြန်လည်ခွင့်ပြုတော့မယ်လို့အမေရိကန်အစိုးရကကြေညာခဲ့ပါတယ်ရှင်။